မကြခင်လပိုင်းအတွင်းကျင်းပဖို့ရှိတဲ့ KNU ရဲ့16ကြိမ်မြောက်ကွန်ဂရက်မှာပြည်ပမှာရှိတဲ့ KNU ကိုယ်စားလှယ်တွေနဲ့ကရင်အဖွဲ့အစည်းကကိုယ်စားလှယ်တွေကိုလေးလာသူတွေဖြစ်နေတာအကန့်အသတ်နဲ့တယောက်ခွင့်ပြုတာဟာအစင်လာကိုစန့်ကျင်တာဖြစ်တယ်လို့ပြည်ပရောက်ကရင်အဖွဲ့အစည်း IKO ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကနေပြီးတော့ဆက်လက်တင်ပြမှာပါရှင
်။လာမယ့်မတ်လ14ရက်နေ့မှာကျင်းပမယ့်ကရင်အမျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ဂရက်တွင်ပြည်ပနိုင်ငံတွေမှာရှိတဲ့ KNU ကိုယ်စားလှယ်တွေကိုမဲပေးခွင့်မပြုတော့ဘဲလေးလာသူတွေဖြစ်နေတာတယောက်ခွင့်ပြုမယ်လို့ဒီဇင်ဘာလ22ရက်နေ့မှာပြုလုပ်တဲ့ KNU ဘဟုအလုံးမှုဆောင်စည်းဝေးမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်15ဦးရှိပြီးတော့လာမယ့်16ကြိမ်မြောက်ကွန်ဂရက်မှာခွန်ဦးကသာလိလာသူအဖြစ်တက်ရောက်ခွင့်ပြုသွားမှာဖြစ်ပြီးသူတို့အနေနဲ့မဲပေးခွင့်ရှိတော့မှာမဟုတ်ပါဘူးအလားတူနိုင်ငံတကာမှာရှိတဲ့ကရင်အဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကိုလည်းလိလာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုသွားမယ်ဆိုတာအဲ့ဒီအစည်းအဝေးကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်အရင်ကကွန်ကရက်မှာမဲပေးခွင့်ရှိတဲ့ KNU ရဲ့ပြည်ပကိုယ်စားလှယ်တွေဟာအခုဒီချိန်မှာမဲပေးခွင့်မရှိတော့တာဟာအစင်လာကိုစန့်ကျင်တဲ့လှုပ်ရှားတစ်ခုဖြစ်တယ်လို့ပြည်ပရောက်ကရင်အဖွဲ့အစည်း IKO ပြောခွင့်ရဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာရှိတဲ့မန်းအိုလန်ဒိုကအခုလိုပြောပါတယ
်ကျွန်တော်တို့ကအဲအခုလုံးလုံးစီကတည်င်းကြီးဒီတည်င်းကိုတရားဝင်တို့မျောတဲ့နေတယ်ပြန်ပြီးတော့အကြောင်းပြန်အဲ့တော့ပဲကျွန်တော်တုံ့ပြန်ဖို့ကျွန်တော်ထော်ပြဖို့ဒါပေမဲ့ကျေးဇူးတော်ဒီတည်င်းကမှန်နေဆိုရင်ဒီမျိုးရဲ့လုံယူလုံးစီအစင်လာနေဝင်စမ်းကျင်ပြီးတော့ဖြစ်လာတဲ့အကြောင်းအလားလာမကောင်းဘူးလို့ပဲကျွန်တော်အဲ့လိုကြီးပြန်ပြောလို့ရမှာပေါ့နော်
ပြပမှာရှိတဲ့ KNU ကခန့်အပ်ထားတဲ့ကိုယ်စားလှယ်တချို့ကိုလိလာသူတွေအဖြစ်နဲ့သာတက်ရောက်ခွင့်ပြုမယ်ဆိုတာနဲ့ပတ်သက်ပြီးပြပရောက်ကရင်အဖွဲ့အစည်းထံကို KNU ကနေတရားဝင်အကြောင်းကြားတာမျိုးမရှိသေးတဲ့အတွက်ဒါနဲ့ပတ်သက်လို့တရားဝင်အကြောင်းကြားပေးဖို့ပြီးခဲ့တဲ့တပတ်အင်္ဂါနေ့ဒီဇင်ဘာလ31ရက်နေ့က KNU ထံစာရေးပေးပို့ခဲ့တယ်လို့လည်းမန်းအွန်လန်ဒိုကပြောပါတယ
်။နိုင်ငံတကာမှာရှိနေတဲ့တရားဝင်ခန့်ထားတဲ့ KNU ကိုယ်စားလှယ်ဒီဇင်ဘာလစာမလာသေးဘူးနော်။အဲ့ဒီကြောင်တရားခွင့်တစ်ယောက်ရှိလေကြားတာခုနှစ်ယောက်တက်ခွင့်ပေးမယ်ပေးပြီးပိုင်ခွင့်မပေးဘဲနဲ့တော့ဒီလာတော့ဖြစ်ပဲတက်ရမယ်လို့ကျွန်တော်သိရတယ်ဗျနော်ဒါကြောင့် IQ ရတဲ့နေပြီးတော့ကျွန်တော်ဒီ KNU အတွင်းကျုပ်စီလက်မှုတက်ပြီးတော့စာတစောင်းရေးပါတယ်အဲ့စာနဲ့ပတ်သက်ပြီးဒီတည်ကြည်ဖြစ်ပေါ်နေတာအတွက်ရောနော်ကျန်တော့ပြန်ပြီးတော့เนาะ IKO ကိုတပတ်အတွင်းပြန်ပြီးတော့တိပေးပါရေတော့တရားဝင်အသိကျင့်တယ်เนาะ best pay ပြန်ပြီးပြရှိဘူးဆိုတာစိတ်ပါတလားเนาะ
ဒီလေးနှစ်တကြိမ်ကျင်းပလေးရှိတဲ့ကွန်ကရက်အတွင်းခေါင်းဆောင်တဲ့ရွေးချယ်တင်မြောက်တာဖြစ်ပြီးအစင်လာရ KNU ကိုတိုင်းရွေးချယ်ခန့်အပ်ထားတဲ့နိုင်ငံတကာကကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ခွင့်ပြုထားတာဖြစ်ပါတယ်ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာကရင်တမျိုးသားလုံးကိုကိုစားပြုတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုမျိုးပြည်ပမှာရှိတဲ့ကိုစားလှယ်တွေကိုအကန့်အသတ်နဲ့တက်ရောက်ခွင့်ပြုမယ်ဆိုရင်ကရင်တမျိုးသားလုံးကိုကိုစားမပြုတော့တယ်လို့ဖြစ်သွားနိုင်တယ်လို့အရင်က KNU ရဲ့ပညာရေးဌာနနဲ့စီးရုံးရေးလုပ်ငန်းတွေမှာတာဝန်ယူခဲ့ဘူးသူလက်ရှိအမေရိကန်ပြည်ထောင်စုမနီဆိုတာကရင်အဖွဲ့ကိုအကြံပေးနေတဲ့ဆရာစောထူးလိုကအခုလိုတုံ့သက်ပြောဆိုပါတယ
်လူရင်းပြောရရင်တော့ကိုစားပြုတယ်လို့ပြောလို့မရတော့ဘူးလို့ပဲဆိုရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ပထမတော့ကနိုဝင်ဘာဘာမှာကျင်းပဖို့ပဲ။ဒါမှမဟုတ်သူတို့ရက်ရွှေ့တယ်။ရက်ရွှေ့ရတဲ့အကြောင်းပြချက်ကတော့အားလုံးပါဝင်နိုင်ဖို့ပေါ့လေ။ဒီတွင်ရောဒီရင်တော့ကတော့ဒီပပေါ့လေ။ဒီတွင်ကတော့သွားတာနည်းပါလေ။အခုကတော့ခုနမတရားစင်းအဖြစ်ကလွတ်သွားတဲ့ခါကျတော့ဒီတွင်ကများများပါနိုင်မယ်။ဆိုတော့အဲ့ဒီပုံစံနဲ့သူတို့ရွှေ့ရတယ်လို့ကြားတယ်လေ။ဆိုတော့အများကြီးမျော်လင့်တယ်။အခုကတော့မျော်လင့်တာနဲ့လက်တွေ့နဲ့ကတခြားစီဖြစ်သွားတယ်။ဒီပကတော့မှ short ချလိုက်တယ်ဆောချလိုက်တဲ့အပြင်မှာခုနပြောလိုပဲအရင်ပေးထားတဲ့အခွင့်အရေးတွေပါသူတို့ကန့်စားလိုက်တဲ့အခါကျတော့အဲ့တော့အားလုံးပါဝင်ရေးနဲ့ကိုစားပြုရေးဆိုတာကတော့ဟိုတခြားစီဖြစ်သွားပြီပေါ့
KNU Congress စည်းဝေးကိုပုံမှန်အဖြစ်နိုဝင်ဘာလအတွင်းမှာကျင်းပလေးရှိပေမဲ့အခုဒီချိန်ကျင်းပမဲ့16ကြိမ်မြောက်စည်းဝေးကို2019ခုနှစ်အထိရွှေ့ဆိုင်ဖို့ပြီးခဲ့တဲ့နိုဝင်ဘာလဘ ഹു အလုံးမှုဆောင်ကော်မတီစည်းဝေးကဆုံးဖြတ်ခဲ့တာပါအခုလာမဲ့မတ်လ14ရက်နေ့ကျမှကျင်းပဖို့ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ KNU ဖအန်ခရိုင်တေဘေထမှာကျင်းပတဲ့ KNU ဘ ഹു အလုံးမှုဆောင်ကော်မတီစည်းဝေးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်အခုလိုဆုံးဖြတ်တာဟာ KNU ခေါင်းဆောင်ပိုင်းအတွင်းသဘောထားကွဲလွဲမှုတွေကြောင့်ဖြစ်တယ်လို့ပြည်ပရောက်ကရင်တိုင်းရင်းသားတွေကသုံးသပ်ကြပါတယ်ရှင်